တိတကတဆင့်ပြောပါရယ်ခင်ဗျာမြန်မာနိုင်ငံအတွင်းစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ငြင်းချမ်းစွာဆန္ဒပြပွဲတွေကိုလူသက်သေဆုံးစေတဲ့အထင်အားသုံးနေနေမှုအပေါ်အီးဥရောပသမ္မတနိုင်ငံကြီးအကြီးအကဲဂျိုးဇက်ဘိုရဲလ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။တနက်ကြီးအစ်စ်နဲ့ပြစ်ခတ်လို့ဆန္ဒပြသူလူသေဆုံးခဲ့ရတဲ့အပေါ်အီးဥဖွဲ့ကလိုအပ်တယ်လို့ဆုံးဖြတ်ချက်တွေချမှတ်ပြီးအရေးကြီးဆောင်ရွက်သွားမယ်လို့လည်းဂျိုးဇက်ဘိုရဲလ်ကပြောပါတယ်။ဒီနေ့လာနေမှာဘယ်လ်ဂျီယမ်နိုင်ငံဘရက်ဆယ်မြို့မှာကျင်းပဖို့ရှိတဲ့အီးဥဖွဲ့ဝင်နိုင်ငံဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအတွင်းနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့အရေးဆွေးနွေးဖို့ရှိတယ်လို့လည်းသူကပြောပါတယ်